တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူ190ထက်မနည်းသေဆုံးပြီးကူးစက်သူ8000လောက်ထိတိုးလာနေရမှာပဲပြည်ပနိုင်ငံတွေမှာနောက်ထပ်ကူးစက်မှုသစ်တွေလည်းရှိနေပါတယ်ဒီနေ့မှာပဲအိန္ဒိယဖိလစ်ပိုင်နိုင်ငံတွေမှာပထမဆုံးဗိုင်းရပ်စ်ကူးစက်သူတွေတွေ့တဲ့အကြောင်းအတည်ပြုခဲ့ကြတာပါအိန္ဒိယနိုင်ငံတောင်ပိုင်းကေရလာမြို့မှာဝူဟန်တက္ကသိုလ်မှာတက်နေတဲ့ကျောင်းသားယောဂကူးစက်တာတွေ့ခဲ့ရပြီးတဲ့နောက်သီးသန့်ခွဲထားပြီးစောင့်ကြည့်နေတဲ့ကျောင်းလဲတာဝန်ရှိသူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာလည်းဝူဟန်မြို့ကလာတဲ့အသက်38နှစ်အရွယ်အမျိုးသမီးတစ်ဦးမှာဗိုင်းရပ်စ်ပိုးရှိနေတာတွေ့ရပေမဲ့ယောဂလက္ခဏာကူးတော့မရှိတော့တဲ့အကြောင်းသတင်းတွေကဖော်ပြခဲ့တာပါဒီလ21ရက်နေ့ကဖိလစ်ပိုင်ကိုရောက်လာခဲ့တဲ့အမျိုးသမီးဟာ၄ရက်ကြာမှဆေးကုသဖို့အကူအညီတောင်းခံခဲ့ရကဆေးရုံတင်ကုသပေးခဲ့ရတာလို့လည်းပြောပါတယ်တရုတ်နိုင်ငံပြင်ပကဗိုင်းရပ်စ်ပိုးကူးစက်နေတဲ့နိုင်ငံနဲ့ဒေသပေါင်း20လောက်မှာထိုင်းနိုင်ငံကတော့ကူးစက်သူ14ယောက်နဲ့အများဆုံးပါအာရှပစိဖိတ်ဒေသကဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့ထဲမှာတော့ဩစတြေးလျဟောင်ကောင်မကာအိုထိုင်ဝမ်ဂျပန်တောင်ကိုရီးယားစင်ကာပူမလေးရှားကမ်ဘောဒီးယားအိန္ဒိယနီပေါဖိလစ်ပိုင်၊သီရိလင်္ကာ၊ထိုင်း၊ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြောက်အမေရိကတိုက်မှာတော့အမေရိကန်ပြည်ထောင်စုမှကူးစက်သူ9ယောက်နဲ့ကနေဒါမှာတော့ကူးစက်ခံရသူ2ယောက်ရှိကြောင်းအတည်ပြုထားတာပါ။ဥရောပမှာလည်းပြင်သစ်ဂျာမနီနဲ့ဖင်လန်နိုင်ငံတို့အထိကူးစက်သူတွေတွေ့ရှိထားပြီးအရှေ့လက်ပိုင်းဒေသမှာတော့ပထမဆုံးအဖြစ် RS ဆော်ဝါများပြည်ထောင်စု UAE မှာမနေ့ကပဲပထမဆုံးကူးစက်မှုကိုအတည်ပြုထားပါတယ်။ဟူဝမ်မျိုးကရောက်လာတဲ့တရုတ်မိသားစုမှ4ယောက်စလုံးဗိုင်းရပ်စ်ပိုးရှိနေတာကိုရဲ့အတော်ကြာတော့မှအတည်ပြုနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲ UAE တာဝန်ရှိသူတွေကပြောဆိုထားပါတယ်။